မြမတမရော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့အကြားငါးလာတာကာလအတွင်းမှာတိုက်ပွဲပေါင်းရာနဲ့ချီဖြစ်ပွားခဲ့ပြီးတော့ထိခိုက်သေးဆုံးမှုပေါင်းက
ရခိုင်ပြည်နယ်အတွင်းတမရော်နဲ့ရခိုင်လက်နက်ကန်ဖွဲ့အေအေတို့ကြားဒီနှစ်ပိုင်းငါးလတာအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲအချိန်ထိခိုက်မှုအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံရုံးကနေစီးရင်ထုတ်ပြန်လိုက်တာပါတမရော်ကနေပြည်စုထားတဲ့စီးရင်ကိုနိုင်ငံတော်တိုင်ပင်ရုံးကနေထုတ်ပြန်တာဖြစ်ပြီးတိုက်ပွဲဖြစ်စဉ်အရေအတွက်ကတော့တမရော်သတင်းမှထုတ်ပြန်ရေးတွင်းမှုဘုံမှု င်တို့ဖြစ်ပြီးမှု160ချစ်သွားခဲ့ပါမက်ကောင်မှာစက်ခိုက်တယ်ဟောထုံးရရှိရတယ်ကတော့အလုံးပေါင်း20ချစ်ပါဒီဘက်ကပြန်လို့တော့တို့အလောင်းရတာကတော့80ခုရှိပါတယ်ဒီဖာစီရမရ48ရောက်ရှိပါတယ်ကျွန်တော်ဘက်ကပြတိုင်းမှုစီရင်လို့တော့ခောက်ပြန်မသိတော့ဘူ
းနိုင်ငံတော်တိုင်ပင်ခံရုံးကနေထုတ်ပြန်တဲ့စီရင်ရရဲတပ်ဖွဲ့ဝင်ဘက်ကကြာဆုံး32ဦးထိခိုက်တန်ရာရ32ဦးအယက်သား20ဦးတေဆုံးပြီး43ဦးတန်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပြီးမဲ့သမရဘက်ကထိခိုက်မှုကိုထုတ်ပြန်ချက်တည်းမှာမထည့်ထားသလိုသမရဘက်ကလည်းပြောဆိုခြင်းမရှိခဲ့ပါဘူးနှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲရွေသွက်ဟာသမရဘက်ကထုတ်ပြန်တဲ့စီရင်ချက်များပြားနေပြီးသမရဘက်ကထိခိုက်မှုပုံပုံများပြားတယ်လို့ခိုင်တတ်တော်ပြောခွေရခိုင်တုခကခုလိုပြောပါတယ
်။ညပညာတင်ညလာပိုင်းသူတို့အများကြီးတို့ညသူတို့ဆက်ကကျွန်တော်တင်ပါတယ်။ဆမ်းမန့်ကြည့်ရတဲ့အမျိုးဆုံး1500အထက်လိုက်တဲ့ကြည့်တယ်။နေလအထက်မှာကျားစုမိုးကသူတို့နေရာကျော်300မီတာတော့ရှိတယ်လို့။ဒေပေကြီးတိုက်ပွဲငယ်အကုန်လုံးက400ကျော်ပြီး
မနေ့ကလည်းကြောက်တော်မြို့နယ်ဘက်မှာသမတော်နဲ့အီဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သမတော်သတင်းမှထုတ်ပြန်ရေးတွင်မူဘူမှုချုပ်စွန်မင်းထွန်းကပြောပါရယ
်မနေ့ကတော့ကျွန်တော်တို့ဒီဒုတိယကံမှာဖြစ်တာလည်းရှိတယ်ပြီးရင်ကျွန်တော်တို့ကြောက်တော်ရဲ့မြောက်ဖက်မှာပေါ့အများပိုင်းတိုက်ပွဲဖြစ်တာဖြစ်ရှိပါအဲဒီတိုက်ပွဲကတော့ဒီတက်တာကျွန်တော်အလောင်းလောင်းရတယ်အပီဒီတလက်ရတယ်ပြီးရင်ဒီတမဲ့အလောင်းရတယ်ကျွန်တော်ဘက်ကလည်းစစ်ပြီးတော့ခံရတာ
မနေ့ကကြောက်တော်မြို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းခိုင်တုခကပြောပါရယ်သမရော်နဲ့ရခိုင်အေအေဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲတွင်အယက်သားတွေထိခိုက်မှုတွေရှိနေတယ်လို့တစ်ဖက်မှာလည်းအေအေနဲ့ပတ်သက်နေတဲ့ဆိုပြီးသမရော်ဘက်ကဖမ်းဆီးရေးယူမှုတွေလည်းပုံမှန်များပြားလာနေပါတယ်ပြီးကြတဲ့မလကုံတုံးကမြောက်ဦးမြို့နယ်အောက်တကန်ကျေးရွာမှာပြစ်ကားမှုဖြစ်ပွားခဲ့ပြီးရွာသားတို့ဦးသိဆုံးခဲ့တယ်လို့သမရော်ဘက်ကနေရွာသားတွေကိုဖမ်းဆီးရေးယူထားပါတယ်ဖမ်းဆီးခံစားရတဲ့ရွာသား9ဦးဟာလက်ရှိစစ်တွေအမှတ်တရရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားပြီးအကြမ်းဖက်မှုဥပဒေပုံမှန်50စာမျဉ်းဆွဲနဲ့အမှုဖွင့်ထားပါတယ်ဖန်စီချုံနံခံစားရတဲ့သူ9ဦးထဲမှာကျမရေးချင်နေဆိုးရွားတဲ့သူတွေလည်းရှိနေတယ်လို့မနေ့ကစစ်တွေရဲစခန်းမှာတွားရောက်ကြည့်ရှုခဲ့တဲ့အောက်တကန်ကြေးရွာသားတို့ကပြောပါတယ
်မနေ့ကစစ်တွေရဲစခန်းမှာတော့တေးခွဲလို့ရခဲ့ပါတယ်ဒါမဲ့ဒီုံရှိရဲတွေကိုကျွန်တော်တို့မသိရပါဘူးကျွန်တော်တို့အမေနဲ့မသိရပါဘူးဖားတော်တော်ကတော့နေဆက်ခံရတော့ရှိပါတယ်ဗနာပုံနေနဲ့ရေးပြီးတော့ကျိုးနောက်ကျရှိပြီးတော့ခေါ်တော့ဟောရေးစခန်းရောက်တော့ရေးခံရတာလေနည်းနည်းပေါ်ရှိလို့ပြောပါတယ်ကျင်းတော်တွေကဒီဓာတ်မှန်တော်နှစ်ယောက်သုံးယောက်လောက်ရေးရမယ်နေတိုင်းမရှိသေးလို့ပြောတယ်။ကြာမရင်မကောင်းတဲ့သူလေးတယောက်နှစ်ယောက်ရှိပါသေးတယ်မဟုတ်
။အဖမ်းခံထားရတဲ့အောက်တကန်သား9ဦးဟာအေအေဖွဲ့နဲ့ပတ်သက်သူမဟုတ်လို့အများဆုံးလှုပ်ပေးဖို့ကိုလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းကြောက်တော်မျိုးနဲ့မင်းသားတောင်ကြီးရွာအုတ်ချုပ်ရည်မှုနဲ့ရွာသားတို့ကလည်းသမတော်ဘက်ကစစ်စေးမင်းများစရာရှိလို့ဆိုပြီးထိန်းသိမ်းထားပါတယ်။ရခိုင်ပြည်နယ်မှာသမတော်နဲ့အေအေဖွဲ့တို့ကြားစိုက်ပွဲကာလတွင်အယက်သားတွေထိခိုက်မှုအခြေအနေနဲ့ပတ်သက်လို့ရခိုင်မျိုးရပါတီ AMP ကလိလသွေရှိထားတဲ့အစီရင်ခံစာတစ်စောင်ကိုမနေ့ညကထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်တဲ့အစီရင်ခံစာမှာသမ္မတော်ကနေလိလသာလှုပ်ဆောင်ခဲ့တဲ့စစ်စင်ရေးကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးမှု၊တန်ရာရရှိမှု၊တန်တရားနဲ့ဖမ်းဆီးချုပ်နှောင်မှုနဲ့နေရာစုကမှုတွေဟာအလွန်ဆိုးရင်ဖွယ်ရာဖြစ်တယ်လို့ဖော်ပြထားပါတယ်။လက်ရှိစိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်မြို့နယ်ချောင်းမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်မှာစစ်ရှောင်ဥယျ 3,300 ကျော်ရှိနေတယ်လို့အစိုးရဘက်ကထုတ်ပြန်ထားတယ်လို့ရခိုင်ရဖက်လူမှုအဖွဲ့အစည်းတွေကလည်းကောက်ယူထားတဲ့စည်ရင်းရ 4,000 ကျော်ရှိနေတယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။